တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်
။有关国家的共同努力下，南海的局势正在趋于稳定，向好的方向发展。
လက်ရှိအချိန်မှာတောင်တရုတ်ပင်လယ်ရေးတရုတ်နဲ့တခြားသက်ဆိုင်တဲ့နိုင်ငံတွေကြားပူးတွဲကြိုးပမ်းမှုတွေနဲ့အတူအခြေအနေကတည်ငြိမ်နေပြီးကောင်းမွန်တဲ့လမ်းကြောင်းနဲ့တိုးတက်နေပါတယ်။တောင်တရုတ်ပင်လယ်မှာနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့ပေါ်ဘယ်ဘက်ကမှမလိုက်ဘူးလို့ကြီးပေးထားတာကိုအမေရိကန်ကလိုက်နာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုလေးစားပြီးတောင်တရုတ်ပင်လယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်ပိုပြီးလှုပ်ဆောင်မယ်လို့မျှော်လင့်ပါတယ်။ဆိုပြီးဒီနိုင်ငံရဲ့ဌာနပြောခွင့်ရကုန်းရှူအန်ကဒီကနေ့လုပ်တဲ့ပုံမှန်စင်စာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဘိုင်ဆန်မှုအငင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတ်တဲရင်ဆိုင်ဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဖက်ကုတ်ကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်တရုတ်ဘက်ကအခုလိုတုံ့ပြန်တာပါနှစ်စဉ်ရေချောင်းကုန်သွယ်မှုဒေါ်လာဘီလီယံ9000ဘိုးလောက်ဖြတ်တန်းသွားလာနေတဲ့ပြန်စားတာပေါ်ကျွေသွားတဲ့တောင်တရုတ်ပင်လယ်နယ်မြေအများစုကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါတရုတ်အင်းကြီးချင်းတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့နယ်မြေတွေလည်းရှိနေပါတယ်